လက်ရှိဗြိတိန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံအများအပြားမှာကိုရိုနာဗိုင်းရပ်စ်မျိုးပိစာဖွဲ့စည်းပုံဆင့်ငယ်ပြောင်းလဲပြီးကူးစက်များလာနေတဲ့အခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကမြန်မာသမားတော်ကြီးဒေါက်တာတက်ကူကိုဆက်သွယ်မေးမြန်းတင်ပြမှာပါ။ကျွန်တော်အောင်မြတ်သူပါ။အခုနောက်ဆုံးတွေ့ရှိရတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးရဲ့အန္တရာယ်အတိုင်းအတာနဲ့ပတ်သက်လို့ဒေါက်တာတက်ကူကအခုလိုစပြောပါတယ်
။အော်သူကပေါ့နော်ဟိုအန္တရာယ်တော့ပိုကြီးတာတော့တည်တာတယ်။ဘာလို့လဲဆိုတော့ဗိုင်းရပ်စ်ဆိုဒီမှာသူရဲ့ပတ်ဝန်းကျင်မှာပေါ့နော်သူ selection တန်ရေးအတွက်သူကအမြဲတမ်းဗီဇတွေကိုအမြဲတမ်းပြောင်းပြီးတော့ယူရီတက်လို့မရအောင်လို့ပေါ့နော်သူကဟိုပိုခက်အောင်လို့လုပ်တဲ့သဘောရှိတယ်အဲ့ဒါ virus ဒီ virus မှာမဟုတ်ဘူး virus တိုင်းအဲ့လိုပဲလုပ်ကြပါတယ်အဲ့တော့ဒီကောင်ကဘာဖြစ်သွားလဲဆိုတော့အခုပေါ့နော်လူခန္ဓာကိုယ်ရဲ့မှာပေါ့နော်နာရာရှည်လူတွေဆီကရတယ်လို့ကျွန်တော်တို့ဟိုခန့်မှန်းထားရပါတယ်အဲ့ဒီမှာအကြိုက်နေတဲ့ virus ကလူကိုယ်ခန္ဓာထဲမှာအကြိုက်နေသွားတဲ့အခါမှာသူကနေပြီးတော့ဗီဇတွေကိုပြောင်းလဲဖို့ပေါ့နော်သူတို့အချိန်ရသွားတယ်ပေါ့လူတယောက်ရဲ့ခန္ဓာကိုယ်ထဲမှာနေသွားလေအခါမှာအဲ့တော့ကြတော့ဘာဖြစ်လဲဆိုတော့သူကပူပြီးအစွမ်းထက်လာတဲ့သဘောရှိတယ်သူက80ရာခိုင်နှုန်းပေါ့နော်ပူပြီးတော့ကူးဖို့လို့အရင်တွေ့ထားရတဲ့ဟာတဲ့ကို80ရာခိုင်နှုန်းပူကူးပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီဟာကိုတော်တော်စိတ်ပူရပါတယ
်ဟုတ်ကဲ့အော်ဆရာတို့နောက်ဗီတိန်မှာတွေ့ရတဲ့ဗီဇပြောင်းဗိုင်းရပ်စ်နဲ့နောက်ပိုင်းတောင်အာဖရိကတို့အာရှနိုင်ငံတို့မှာတွေ့ရတဲ့ဗီဇပြောင်းဗိုင်းရပ်စ်နဲ့အဲ့ဒါအတူတူပဲလားဆရာ
ဟိုသူကတော့ virus ကထုံးစံတိုင်းပဲခုနကကျွန်တော်ပြောသလိုပဲ strain เนี่ยအမျိုးမျိုးပြောင်းနေမှာပဲဖြစ်တဲ့အတွက်ဒါကတော့ဓမ္မရာပဲပေါ့နော်တချို့ strain นี่လည်းမတူခြင်းလည်းမတူနိုင်တာဖြစ်နိုင်တယ်လို့အခုလောလောလတ်လတ်ပေါ့နော်အခုဒီဆောင်းတွင်းမှာဖြစ်သွားတဲ့ဟာကတော့ကျွန်တော်တို့အခုဟိုဒီမှာ British ဟိုဒီ virologist တွေနဲ့ epidemiologist တွေကဗာပြောထားလဲဆိုတော့ဒီ virus ကတဲ့ South Africa နဲ့ UK ကိုရောက်လာလို့သူထင်ပါတယ်လို့ပြောထားတယ်ဆိုတော့ပေါ့တူနိုင်ပါတယ်ပေါ့နော်ပြီးတော့နောက်တစ်ခုကတခြားနိုင်ငံတွေမှာအခုနိုင်ငံပေါင်း20ကျော်ဒီနေ့ဆို20ကျော်ွားပြီဒီဒီ strain အသစ်ကြောင်းနေတာပေါ့နော်အဲ့ဒါကဘယ်ထိရောက်လဲဆိုဩစတြေးလျတို့ဂျပန်တို့အဲထိုင်းနိုင်ငံတို့စင်ကာပူတို့ထိကိုရောက်သွားတယ်ပြီးဒီ European Union အိန္ဒိယချင်းနိုင်ငံတွေရောအပါအဝင်ပေါ့နော်အဲ့ဒါ live set ကြည့်တော့ဘယ်ကလာလဲဆို UK ကလာတဲ့အဲခီးသွွားတွေဆီကနေလာတယ်လို့သူတို့သိရှိရတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကတော့အဲ့ evidence တွေကဒါဟာပဲလို့ပဲကျွန်တော်တို့ယူဆပါတယ်
ဆရာဒီလိုဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရောဒီ virus တွေကဗီဇာတွေပဲကြောင်းသွားပြီလေ
အဲ့ဒါရောပေါ့နော်ဟိုကျွန်တော်တို့ပြောရခက်ပါတယ်ခင်ဗျာဗီဇာကြောင်းသွားလားမကြောင်းသွားလားဆိုတာဘာပုံမှန်မူတည်လဲဆိုတော့စတက်တဲ့ပုံမှန်မူတည်ပါတယ်စတက်ပြီးတော့ပေါ့နော်နိုင်ငံတိုင်းမှာဒါမျိုးတစ်ချိန်လုံးလိုက်ပြီး virus အကောင်ကိုလိုက်မကြည့်နေပါဘူးကျွန်တော်တို့ကဥပမာအဖြစ်တစ်ခုပြောရရင်ပေါ့နော်ကျွန်တော်တို့ test လုပ်တယ်ဆိုတော့ PCR လုပ်တယ်ဆိုတာဒီ virus COVID-19 virus positive ဆိုတာပဲကျွန်တော်တို့သိရတာပါဘယ် virus အမျိုးအစားမျိုးလဲဆိုတာတည်တည်ချာချာvirology လို့ခေါ်ရဲ virus အထူးကုတွေကနေပြီးတော့ virus ကို specialist လုပ်ထားတဲ့လူတွေကနေပြီးတော့ပြန်လည်ခွဲခြားစိတ်ဖြာပြီးတော့ဒီဓာတ်ခွဲခြားနေမှာသေချာချာလေ့လာမှသာလျှင် virus ကဒီ covid 19ငိုစဖြစ်တဲ့ virus မျိုးလားနောက်အသွင်ပြောင်းထားတဲ့ virus မျိုးလားကိုသိနိုင်ပါတယ်ရိုးရိုးကျွန်တော်တို့ test လုပ်ရုံနဲ့ covid 19ဆိုတာပဲကျွန်တော်တို့သိရမယ်ဟိုဘယ် strain လဲဆိုတော့ကျွန်တော်မသိနိုင်ပါဘူး
ဆိုတော့ဆရာအခုပြောင်းလဲရတယ်ဒီ
အဲ့တော့အဲ့လိုပြောခြင်းအဖြစ်ပေါ့နော်ကျွန်တော်မြန်မာပြည်မှာဟိုပေါ့နော်ဟိုဘာဖြစ်နေလဲဘယ် strain လဲဆိုတာကိုကျွန်တော်တို့ကပြောလို့မရပါဘူ
းအခုဆရာပြောင်းလာတဲ့ဒီ virus အသစ်တွေနဲ့ပတ်သက်ပြီးတော့လက်ရှိကာကွယ်ဆေးတွေအောင်ထိရောက်မှုရှိမလားဆရာ
အခုပေါ့နော်ကျွန်တော်တို့ဟိုတွေ့ထားတာကတော့ဒီကာကွယ်ဆေးတွေကထိရောက်မယ်လို့ပဲတွေ့ထားပါတယ်ဘာလို့လဲဆိုတော့ဟာ virus ကပြောင်းမသွားဘူး virus မှာရှိတဲ့အသက်လေးတွေပဲနည်းနည်းပါးပါးဟိုအဲ့ထက်ကဗီဇာလေးတွေပဲပေါ့နော်နည်းနည်းပြောင်းတဲ့သဘောရှိတဲ့အတွက်အားလုံးနိုင်မယ်လို့ပဲကျွန်တော်တို့သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းထုံးစံတိုင်းပဲကျွန်တော်တို့ဒီစိတ်ပညာမှာဘရောမှာကျွန်တော်တို့ကန်ဒီကံမှတရားရဂိုင်နှုံးဆိုတာဘယ်သူမှပြောလို့မရပါဘူး။အမြဲတမ်းသူတို့မှာကျွန်တော်တို့ probability နဲ့ပဲကျွန်တော်တို့အလုပ်လုပ်ရတဲ့အတွက်ဒါတွေကတော့ဒေတာစောင့်ကြည့်မှပဲသိရပါမယ်။အခုကျွန်တော်တို့ကြားရတော့ Pfizer ကပြောလဲဆိုတော့အကယ်၍များတယ်သူတို့ဆေးရဟိုပေါ့နော် new strain ကိုများ cover မဖြစ်လို့ရှိရင်သူတို့ကချက်ချင်းဖြတ်ပြန်ထုတ်နိုင်ပါတယ်လို့သူတို့ပြောထားပါတယ်ဒါပေမဲ့လည်းအခုကျွန်တော်တို့တိတက်လောက်ကတော့ဒါဟာကာကွယ်ပါလိမ့်မယ်အားလုံ
းဒေါက်တာတက်ကူကိုယ်တိုင်ကာကွယ်ဆေးထိုးရတယ်ဆိုတော့ဆရာရဲ့အတွေ့အကြုံနဲ့ဗြိတိန်နိုင်ငံမှာကာကွယ်ဆေးထိုးပေးနေတဲ့အခြေအနေဘယ်လိုရှိလဲဆိုတော့ပြောပြပေးလို့ရမလား
အခုကျွန်တော်အခုလောလောဆယ်ကတော့ကျွန်တော်ကဘာမှမဖြစ်ဘူးကိုယ်ထိဆိုတော့နည်းနည်းလေးတော့လက်မောင်းလေးအောင့်တောင့်လေးတော့ဖြစ်လာတယ်ပေါ့နော်အခုကျွန်တော်ကဟိုအားထိုးခဲ့တာဒီဒီ UK ဆန်တော်ကြီးမနေ့ပိုင်းကထိုးခဲ့တာဆိုတော့အခုညနေ UK ဆန်တော်ကြီးအခုညနေညဖြစ်နေပြီအခုလက်ရှိကျွန်တော်ပေါ့ touch wood ဘာမှမဖြစ်သေးပါဘူးဒါပေမဲ့ဟိုလက်မောင်းလေးနည်းနည်းအောင့်တောင့်လေးရှိတယ်ဆိုတော့ကျွန်တော်ကကြိုတင်ပြီးတော့ကိုယ့်ကိုကာကွယ်မယ်ဒီနေ့ညပါရာစီတမောလေးနှလုံးတောက်အိမ်မယ်ဘာလို့လဲဆိုတော့တော်တော်များများပြောတယ်ခေါင်းကိုက်တယ်အဖျားတတ်တယ်လို့ပြောတော့ ကျွန်တော်အဲ့ဒါတော့နည်းနည်းကျွန်တော်ကာကွယ်လိုက်မယ်ပေါ့နော်ပါရစီမုံနှလုံးလောက်တောက်အိတ်တာကိစ္စမရှိပါဘူးလူအတွက်လည်းဘာမှအန္တရာယ်မရှိဘူးဒါပေမဲ့သူတို့ပြောတာကတော့အဓိကအရန် sensitive ဖြစ်တဲ့လူတွေရှိရပေါ့နော် allergy တွေဖြစ်ပြီးတော့အရန်ဟိုဆိုးဝါးလွန်အားကြီးတို့တချို့ဆို intensive care တွေပဲရောက်ပြည့်လူတွေဆိုတော့တတိထားရမယ်လို့ပြောပါတယ်ထို့ရက်ပြီးတော့လည်းကျွန်တော်တို့ဘာလုပ်လဲဆိုတော့သူတို့ကကျွန်တော်တို့အိမ်ကိုပေးမပြန်အောင်ကျွန်တော်တို့ observation 15 minute လို့ထားပါတယ်အဲ15 minute ထားပြီးတော့မှဒီတစ်ခါကျွန်တော်တို့ဒီတစ်ခါတီးပြီးတော့မှစိတ်ချပြီဆိုမှအိမ်ပြန်လွတ်ပါတယ်ကျွန်တော်တို့ကားမောင်းပြန်လို့ရပဲကိုကားကိုမောင်းပြီးဒီပေါ့နော်တက္ကစီမထိုးခင်တော့ဘာသတိပြုရမလဲဆိုရင်28ရက်အတွင်းမှာကိုဗစ်မဖြစ်ထားရပါဘူး28ရက်အတွင်းမှာကိုဗစ်မဖြစ်ထားပါဘူးဆိုတော့နှမျိုးရှိရပေါ့နော်တချို့ကတော့ test positive ဖြစ်ထားတာလူရှိရနောက်တချို့ကတော့ test ကိုမလုပ်ပဲနဲ့ကိုဗစ်ရဲ့ symptoms တွေခြားတာတွေနားတွေဖြစ်ဖူးတဲ့လူတွေပေါ့နော်အဲ့လိုလူမျိုးဆိုလို့ရှိရင်သူတို့လုပ်မပေးဘူးမထိုးပေးဘူးပြီးလို့ရှိရင်နောက်ဒီတပတ်အတွင်းမှာလွန်ခဲ့တဲ့တပတ်အတွင်းမှာကျွန်တော်တို့ခုစောင်းရသည်မှာထိုးတယ် flu jab လို့ခေါ်တယ်ဒီတုတ်ကွေးယောဂါကာကွယ်ဆေးထိုးမထားဘူးတပတ်အရင်ကြိုထိုးထားရမယ်ပေါ့နော်ပြီးလို့ရှိရင်အခုလောလောဆယ်လာထိုးရတယ်မှာအဖျားမရှိရဘူးပြီးရင် covid symptoms တွေပေါ့နော်နာစီတာတို့ချောင်းဆိုးတာတို့အဖျားတက်တာတို့လေကောင်းတာတို့နှာခေါင်းကနေပြီးတော့အနံ့မရတာတို့ဒီရှားကနေပြီးတော့ရတာများတော့ဒီ symptom တွေရှိနေရင်ထိုးမပေးပါဘူး
လက်ရှိဗီဒီနိုင်ငံရဲ့နေရာတချို့မှာဗိုင်းရပ်စ်ပိုးကဗီဇပြောင်းပြီးကူးစက်နေတဲ့နှုန်းကလည်းအရန်ဆိုးလာနေတဲ့အတွက်ရောဂါထိန်းချုပ်ရေးဗီဒီအင်ဆိုးအားကတင်းတင်းကြပ်ကြပ်ကင်တွယ်နေကြောင်းလဲဒေါက်တာတက်ကုတ်ကူက VOA ကိုပြောပါတယ်